ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာအရေးနဲ့ပတ်သက်လို့အစိုးရကဖွဲ့တဲ့ ICEO လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာဟာနိုင်ငံတကာမှာအပြကောင်းအောင်နဲ့လာမယ့် ICJ တရခွင်အတွက်ပြင်ဆင်မှုသာဖြစ်တယ်လို့ HRW လူခွေစောင့်ကြည့်မှုအဖွဲ့ကဝေဖန်တုံ့ပြန်လိုက်ပါတယ်။ကော်မရှင်အနေနဲ့ဒီလူခွေရေးချိုးဖောက်မှုဖြစ်ရကြီးကိုဖော့ပြောဖို့စ조사ထားတယ်လို့ကော်မရှင်စုံစမ်းမှုဟာလည်းပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးထောက်ပြပါတယ် HRW ရဲ့တုံ့ပြန်ချက်ကိုသားညွန့်ဦးပြောပြပေးပါရှင
် ICJ တင်ငလကတရားရုံးကနေပြီးတော့မြန်မာဂမ်ဘီယာအမှုမှာဂျားပြအရေးပေါ်စီမံမှုထားသင့်မသင့်ဆုံးဖြတ်ချက်ချဖို့အတွက်၃ရက်လိုမှာအခုလိုမျိုးဒီကော်မရှင်ထုတ်ပြန်ချက်ထွက်လာတာအတော်လေးကိုကတိကောက်နိုင်စရာပဲလို့ HRW လူခွင့်စောင့်ကြည့်မှုဖွဲ့ရဲ့အာရှရေးရာဒုတိယညွှန်ကြားမှု Phil Robertson က view ကိုပြောပါတယ
် Quite clearly there's a political motivation here
တခိုင်ပြည်နယ်အတွင်းလူမျိုးတုံးတပ်ဖြတ်မှုကိုရပ်တန့်စေဖို့အတွက် ICJ ကနေဂျားဖြတ်အရေးပေါ်စီမံမှုဆုံးဖြတ်ချက်ထုတ်တဲ့အခါအစိုးရအနေနဲ့ဒါကိုကင်ပြီးပြောစရာရအောင်လုပ်လိုက်တဲ့နိုင်ငံရေးအရာရည်ရွယ်ဆောင်ရွက်ချက်ဖြစ်တယ်ဆိုတာရှင်းပါတယ
်ကော်မရှင်အနေနဲ့စင်ကာစာကိုဒီသမရနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့ကိုဒီကနေ့ပေးရခဲ့တယ်လို့ထုတ်ပြန်ပေမဲ့အစင်ကာစာအပြည့်စုံကိုတော့အများပြည်သူကိုထုတ်ပြန်ထားတာမတွေ့ရပါဘူးအဲ့ဒီအစင်ကာစာရဲ့အနှစ်ချုပ်ကိုပဲသတင်းထုတ်ပြန်ချက်သဘောရေးထားတာပါဒီထုတ်ပြန်ချက်ထဲမှာတော့ကော်မရှင်ရဲ့တွေ့ရှိချက်တွေထဲမှာနိုင်ငံတကာကနေပြီးတော့ဆွဆွဲနေသလိုရိုဟင်ဂျာတွေကိုမျိုးဖြုတ်တပ်ဖြတ်ဖို့ရည်မှန်းလှုပ်ဆောင်တာမျိုးသူတို့မတွေ့ရဘဲနဲ့စစ်ရာဇဝတ်မှုနဲ့အခြားလူခွင့်ချိုးဖောက်မှုတွေကိုချိုးဖောက်ထားတယ်ဆိုတာကိုပဲတွေ့ရတဲ့အကြောင်းရေးပါတယ်။ဒါဟာနေမီရှင်းလင်းမှုစစ်စင်ရေးလုပ်ခဲ့တဲ့တပ်မတော်အစားအဲ့ဒီကစစ်သည်တဦးချင်းကိုအပြစ်ဖို့ဖို့လှုပ်လို့တဲ့သဘောဆောင်တယ်လို့ Phil Robertson ကပြောပါတယ်
It looks again like the ICOE is really trying to pull their punches.
ICOE အနေနဲ့လူခွင့်ရေးချိုးဖောက်မှုအချို့ဖြစ်ခဲ့တယ်ဆိုတာတော့ပဲထောက်ပြပြောကျင်တဲ့သဘောရှိပါတယ်။ဒါပေမဲ့တကယ်တမ်းကျတော့အရသားတွေကိုပါထိခိုက်စေတဲ့နယ်မြေရှင်းလင်းစစ်ဆင်ရေးတွေကိုတေချာစီမံလှုပ်ဆောင်ခဲ့သလားဆိုတာကိုစုံစမ်းစစ်ဆေးတာမျိုးလုပ်ထားတာမတွေ့ရပါဘူး။နှစ်လအတွင်းမှာပဲဒီစစ်ဆင်ရေးကြောင့်လူ9သိန်းကျော်တိုင်းပြည်ကနေထွက်ပြေးသွားရတာပါ။ဒါကအသေးအချာစီမံလှုပ်ဆောင်တယ်ဆိုတာရှင်းနေတာပါပဲကျွန်တော်ထင်တယ် ICOE အနေနဲ့အချက်အလက်တွေကိုအခြေခံပြီးဖြစ်ပျက်ခဲ့တာတွေကိုဖော်ထုတ်ဖို့အစားဘာတွေဖြစ်လဲသူတို့ထင်တာလောက်နဲ့ဖြစ်ရကြီးကိုဖော်ပြောဖို့ကြိုးစားတာပါပဲ
ဒါကြောင့်လည်းပဲဒီအစင်ကစားအပြည့်စုံကိုအင်္ဂလိပ်လူရောမြန်မာလူပါထုတ်ပြန်ပြီးဖို့လူတွေလူသူကတောင်းပါတယ်တစ်ဖက်မှာတော့အခုအစင်ကစားမှာတွေ့ထားတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဘယ်လိုမျိုးဆက်ပြီးတော့အရေးယူမလဲဆိုတာလည်းမရှင်းဘူးလို့ပြောပါတယ်ဖြစ်ပြီးခဲ့တဲ့လူခွင့်ချိုးဖောက်မှုတွေကိုပြည်တွင်းဥပဒေနဲ့တပ်မတော်တရားရေးလမ်းကြောင်းတွေအရကင်တွယ်သွားမယ်လို့ SCJ မှာတော့ကမြန်မာဘက်ကပြောခဲ့ပြီးတာရှိပေမဲ့တကယ်တမ်းမြန်မာပြည်တွင်းတရားရေးစနစ်ဘယ်လောက်ထိခိုင်မာယုံကြည်ရမလဲဆိုပြီးတော့သူကမိကုံပြန်ထုတ်ပါတယ်။ရခိုင်မြောက်ပိုင်းမှာအင်ဒီအမှုကိုကြည့်ရင်ပဲရွန်ဂျာစေဦးကိုတတ်ခဲ့တဲ့စစ်သားတွေဟာအဲ့ဒီသတင်းဖော်ထုတ်ခဲ့တဲ့သတင်းတောက်နှစ်ဦးလောက်တောင်မှထောင်ထဲမှာမနေခဲ့ရဘူးလို့သူကထောက်ပြပါတယ်။ရွန်ဂျာ၃နှုန်းကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့ဒီကော်မရှင်ဟာအစိုးရကဖွဲ့တယ်ဆိုပေမဲ့လည်းတရားလွတ်လပ်တဲ့ကော်မရှင်ဖြစ်တယ်လို့ဆိုထားပါတယ်။ဒါပေမဲ့လေဒီကော်မရှင်ရဲ့တရားလွတ်လပ်မှုဆိုတာကတော့တန်တရားဖြစ်တဲ့ကြောင်း Phil Robertson ကပြောပါတယ
်I think that there's a real problems with the independence of the ICOE I think that there are
ဒီကော်မရှင်ကတကယ်ပဲလွတ်လပ်တဲ့ကော်မရှင်ဖြစ်ရလားဆိုတာပြဿနာရှိပါတယ်ကော်မရှင်မှာပါတဲ့မြန်မာလူမျိုးကော်မရှင်အဖွဲ့ဝင်တွေဆိုတာအစိုးရနဲ့အတော်လေးနှီးစပ်သူဖြစ်တယ်လို့အစိုးရရဲ့ရခိုင်အရေးဆောင်ရွက်နေတဲ့ UEHRD နဲ့လည်းပတ်သက်မှုရှိပါတယ်နိုင်ငံတကာကကော်မရှင်အဖွဲ့ဝင်ဆိုတဲ့အထူးသဖြင့်ဥက္ကဋ္ဌ Rosario Manalo ဆိုရင်လေအစပိုင်းမှာကတည်းကအရေးယူမှုဖြစ်လာအောင်သူတို့လုပ်မှာမဟုတ်ဘူးလို့ပြောထားတဲ့သူပါ။ဒါကြောင့်ကော်မရှင်ကအတော်လေးကိုအားနေပါတယ်။နောက်ပြီးပွင့်လင်းမြင်သာမှုမရှိပါဘူး။အစိုးရခံစားကိုဘလို့ပြုစုရေးသားတယ်လဲ။ဘလို့အချက်လက်စုဆောင်တယ်လဲ။ထုတ်ပြန်တာမျိုးမလုပ်ပါဘူး
။ရခိုင်မြောက်ပိုင်းမှာ2018ခုနှစ်ကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေမှာရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်ဖို့ရည်မှန်းလှုပ်ဆောင်နေဆိုပြီးတော့နိုင်ငံတကာမှာမြန်မာနိုင်ငံကိုနိုင်ငံတကာမှာဆွဆွဲခံနေရတာပါ။ဒါအပြင်မြန်မာနိုင်ငံတွင်းကြံနေသေးတဲ့ရိုဟင်ဂျာတွေအပေါ်မှာလည်းနောက်ထပ်လူမျိုးတုံးတပ်ဖြတ်မှုတွေလုပ်ခံရမယ့်စိုးရိမ်စရာအခြေအနေရှိတယ်ဆိုပြီးတော့လည်းနိုင်ငံတကာလူခွင့်ရေးဖွဲ့တွေကစိုးရိမ်နေကြပါတယ်။မြန်မာအစိုးရဘက်ကတော့ဒီဆွဆွဲချက်တွေကိုညှင်းပယ်တယ်လို့ပဲရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလည်းလက်မခံပါဘူး။ဒါပေမဲ့လည်းဒီအဖြစ်အပျက်တွေပေါ်မှာတရားလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ပြီးတော့အရေးယူကင်တွယ်သွားမယ်လို့တော့နိုင်ငံတကာကိုကတိပေးထားပါတယ်ခင်ဗျာ။